မြန်မာနိုင်ငံကိုဗစ်စတုထလိုင်းကာလခုရပိုင်းနေ့အတွင်းမှာရှမ်းပြည်နယ်ဟာယောဂပိုးရှိတယ်လို့တက်ခွဲတီးပြုသူအများဆုံးဖြစ်နေပါတယ်။တောင်ကြီးမြို့မှာယောဂလက္ခဏာပြတဲ့ကုသခံရသူတွေရှိနေတယ်လို့ဝအုပ်ချုပ်ခွင့်ရပန်ဆန်းမြို့မှာလည်းတက်ခွဲတီးပြုလူနာတွေတွေ့တာကြောင့်မြို့အဝင်အထွက်တွေကိုကန့်တတ်လိုက်ပါတယ်။ကိုဗစ်ယောဂပိုးတွေ့သူတိုးလာတဲ့ရှမ်းပြည်နယ်ကအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုမမြသတင်းအောင်ကပြောပြပေးပါပါခင်ဗျာ။
ကျမ၏ဝန်ကြီးဌာနရဲ့ COVID တီးပြူလူနာတနိဒာစီးမားဖေဖော်ဝါရီ29ရက်ထုတ်ပြန်ကြေးအရဆိုရင်ရှမ်းပြည်နယ်ကအတီးပြူလူနာအများဆုံးရှိနေပါတယ်။24နာရီအတွင်းမှာတက်ခွဲအတီးပြူထားတဲ့လူနာဦးရေကရှမ်းပြည်နယ်မှာ345ဦးရှိပါတယ်။ဒီထဲမှာတောင်ကြီးမြို့ကတော့ရောဂါကူးစက်ခံရသူ128ဦးရှိပါတယ်။ဒါဟာတရားဝင်တက်ခွဲအတီးပြူတွေ့တဲ့စီးမားယောဂါလက္ခဏာပြပြီးတော့ကိုယ်အိမ်မှာပဲနေထိုင်ကုသနေသူတွေလည်းရှိပါတယ်။နာစီချောင်းဆိုတာကိုလက်ကြိုက်ခဲတာနဲ့အတန်ဝင်တာဒီလိုလက္ခဏာတွေကြောင့်ကိုဗစ်ရှိမရှိတက်စကင်နဲ့စစ်ဆေးရင် positive ပြလို့ကိုယ့်ရဲ့နေအိမ်မှာတည်တံ့နေထိုင်ကုသနေရသူတွေလည်းရှိတယ်လို့တောင်ကြီးဒေသခံတူကပြောပါတယ်
။အဲ့ဒါလေးကြီးကတော့ဖြစ်များနေတယ်။ကြားရတဲ့လောက်ကကိုမင်းကြီးညီမတွေတော်တော်များတယ်။သူတို့ကြိုက်တာခဲတာလေးကြီးပဲခံစားရတယ်။အဲ့ဒါတွေလည်းစီးထိုးလို့တော့ပြသသွားတယ်လေ။ဟိုကာဗွန်စီးထိုးထားရင်တော့တင့်ကြည့်ခံဘူးလို့ပြောရတာဆိုအဲ့လိုတော့ဟုတ်နေမှထင်တယ်အင်ယံကလေးတွေတော့ကာကွယ်ဆေးထိုးထားရည်တချို့ဆိုဖြစ်လို့ဖြစ်မှတော့မသိလိုက်ကြဘူးအဲ့လိုမျိုးတွေလည်းရှိပြီးနာစီချောဆူတချို့ချောဆူနိုင်ယူတော့ကိုယ်လည်းနည်းနည်းကပ်ပြီးပြောက်သွားတဲ့လူတွေရောအဲ့လိုမျိုးတွေလည်းအများကြီးပဲမြို့ကမှလူနည်းနည်းတော့ရှင်းနေတယ်ဗျတော့တက်စီသေးကြောင်လားဒီယောဂကြောင်လားဆိုတော့နှစ်ခုစလုံးပါမှာပေါ့လေအင်ယံကျွန်တော်တို့အင်ယံလည်းကလေးတွေဆိုအခန်းထဲကထွက်တော်ဦးလေဒီမထွက်တော်ဦးလေကျွန်တော်တို့လည်း
တောင်ကြီးမြို့မှာအရင်ကထက်ဆိုင်ရင်မြူရင်းအသွာလာနေသွားပြီးကိုယ်အစီအစဉ်နဲ့ကိုယ်ကယောဂထိမ့်ချုပ်ကုသနေတဲ့သူတွေလည်းရှိပါတယ်။ကိုဗစ်ယောဂကူးစက်ခံရသူတွေကိုမိသားစုဝင်အချင်းချင်းအိမ်တွင်ပြည်စုစောင့်ရှောက်နေလမ်းညွန်တွေကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီမင်းတိုင်ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဝါကိုပိုင်းအုပ်ချုပ်ခွင့်ရဒေသပန်ဆန်းမြို့မှာတော့အတီးပြူလူနာနှစ်ဦးတွေ့ထားလို့တမျိုးလုံးကိုလော့ဒ်ဒေါင်းချပြီးတော့အာခေါင်တိုးပတ်ယူယောဂဆစ်ဆေးသွားမယ်လို့သိရပါတယ်။မတ်လ10ရက်နေ့ကနေပြီးတော့9ရက်နေ့ထိမြို့ဝင်အထွက်ပိတ်ထားပြီးယောဂါဆစ်ဆေးမှုလုပ်မယ်လို့ပန်ခမ်းမြို့ကိုဗစ်ယောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။အရင်တုန်းကလည်းမြို့ကိုလော့ဒ်ဒေါင်းချအသွာအလာတွေကန့်သတ်ပြီးတော့အကောင်တိုးပတ်ယူဆစ်ဆေးတာတွေရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်
။ဒီနေ့ညမြန်မာလူနာကြီးစနေကြွေးကြရစပိတ်ပြီးတော့လော့ဒ်ဒေါင်းချမှာပေါ့နော်။လူသားကုန်သားပိတ်ပြီးတော့ဒီမြို့ထဲမှာလည်းအပြင်အိမ်ထဲအိမ်ကြီးတို့နေရာတွေကြောင့်အိမ်ထဲအိမ်ကြီးပြင်းထွက်တာရှိတယ်။အပြင်လမ်းမှာပေါ့မထွက်ရတာ။အရင်တော့ကျောလော်ဒေါင်းပြည်တော်တော့တရားမြင့်နေရင်အာကောင်တို့ဘက်ကိုသူ့အပြင်သူ့ရက်ပေါ်နေသူပေါ့လူတွေတက်စီပြီးတော့ရှိတာပဲ။
မြူရင်းနေထိုင်တဲ့သူတွေမှာကတ်ယောဂါရှိမရှိစစ်ဆေးသွားမယ်လို့ထုတ်ပြန်ထားပေမဲ့လေဒေသခံတချို့ကတော့ဒီစီစဉ်ကိုမသိရသေးဘူးလို့ပြောပါတယ
်။ဒီတန်ခမ်းဘက်မှာတော့ကျန်ရက်တော့ထုတ်တာတော့မကြားသေးဘူးမှာ။မိုင်းနဲ့လည်းမော်လေးမှာသူကဒီကုန်လုံးပုံမှန်သွားလာတော့လုံးဝကြားတယ်မှာ။ဒီလေကြောင့်လည်းပုံမှန်ဆင်းရတယ
်။ကိုဗစ်တီးပြူလူနာတွေကကိုယ့်ရဲ့နေမှာတည်တံ့နေထိုင်လို့ရတဲ့သူကိုနေမှာပဲထားပြီးတော့နေရာအခက်အခဲရှိတဲ့သူတွေဆိုရင်သက်ဆိုင်ရာကိုဗစ်စင်တာတွေစီကိုပို့ဆောင်ဖို့ကျန်းမာရေးဌာနကညွှန်ကြားထားပါတယ်။ကိုဗစ်တီးပြူလူနာတွေကိုယောဂလက္ခဏာမရှိတဲ့သူတွေနဲ့တာမန်ဒါမမဟုတ်အသင့်အတင့်ယောဂလက္ခဏာရှိတဲ့လူနာတွေအပါအဝင်ပြင်းထန်ယောဂလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲပြီးတော့သတ်မှတ်ထားပါတယ်။ကတ်ယောဂကာကွယ်နိုင်ဖို့နဲ့ယောဂကုသခံရပြီးဆိုရင်လေခုခံနိုင်စွမ်းရှိဖို့ကိုဗစ်ယောဂကာကွယ်ဆေးလူတိုင်းမဖြစ်မနေထိုးကြဖို့ကျန်းမာရေးပညာရှင်တွေကလည်းတိုက်တွန်းနေပါတယ်ရှင်။